နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဒီသတင်းပတ်ကုန်စင်ကာပူနိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံကိုမတက်ရောက်နိုင်ကြောင်းအဆိုအရပြောခွင့်ဥစ္စာထေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒါဟာ2016အမျိုးသားဒီမိုကရေစီဖွဲ့ချုပ်အာဏာရခဲ့ပြီးတဲ့နောက်ပိုင်းအာဆီယံထိပ်သီးအစည်းအဝေးကိုပထမဆုံးအကြိမ်ဖြစ်တဲ့ဒေါင်ဆန်းစုကြည်မတက်ရောက်နိုင်တာလည်းဖြစ်ပါတယ်။စနေနေ့မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုဒေါင်ဆန်းစုကြည်ကိုစားမကြသေးခင်ကမှသမရအစ်တာဝန်ကိုယူခဲ့တဲ့သမရဦးဝင်းမြင့်တက်ရောက်မှာဖြစ်ကြောင်းလည်းဥစ္စာထေကပြောပါတယ်။ဒါပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဂျွန်ဆန်းစုကြည်ဒီထိပ်သီးအစည်းအဝေးမတက်ရောက်နိုင်တဲ့အကြောင်းရင်းကိုတော့မပြောပါဘူး။ဂျွန်ဆန်းစုကြည်တက်ရောက်ခဲ့တဲ့ပြီးခဲ့တဲ့လဆစ်ဒနီမှာကျင်းပတဲ့အာဆီယံနဲ့ဩစတြေးလျထိပ်သီးအစည်းအဝေးတုန်းကရွန်ဂျာအရေးကိုမြန်မာအစိုးရကင်တွယ်ပုံးနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတာကိုခံခဲ့ရတာပါ။မကြာသေးခင်ကပဲဗီယက်နမ်နိုင်ငံကိုချစ်ချည်နှစ်ရက်ကြာခီးစဉ်တွားရောက်ခဲ့တဲ့ဂျွန်ဆန်းစုကြည်အတွက်လှုပ်ဆောင်ရမယ့်ကိစ္စရပ်တွေအများပြားရှိနေတာမို့ဒီချိန်မှာမြန်မာနိုင်ငံကနေပြပခီးမတော်ရောက်နိုင်သေးဘူးလို့ပြီးခဲ့တဲ့သတင်းမှတ်တုန်းကပဲပြည်တော်စုယုံဝန်ကြီးဦးတောင်ထွန်းကပြောကြားခဲ့ပါတယ်။